ရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကိုင်တပ် A ကဖမ်းခံထားရတဲ့ကုန်းလန့်ပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကရင်းမောင်း16ဦးနဲ့ကြက်2ဦးပေါင်း18ဦးပြန်လွတ်လာတဲ့အခါမှာတော့တာဝန်ကျတဲ့ခီးလန့်ကိုဆက်မသွားတာကြောင့်ဆိုတဲ့ဆွဲချက်နဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကခုံရုံးဖွဲ့စစ်ဆေးမှာဖြစ်ပါတယ်။စစ်ဆေးခံရမဲ့သူတွေကတော့အခုလိုမျိုးခုံရုံးဖွဲ့စစ်ဆေးရတဲ့အဓိကအကြောင်းရင်းဟာအဖမ်းကြီးခံရစဉ်အတွင်းဖြစ်စဉ်တွေကိုမီဒီယာတွေမှာအမှန်တိုင်းပြောဆိုခဲ့တာနဲ့ပတ်သက်နေတယ်ဆိုပြီးယူဆချက်တွေလည်းရှိပါတယ်။နိုင်ကွင်းအိမ်သတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါ A ဖွဲ့ကဖမ်းဆီးပြီးပြန်လွတ်လာတဲ့ကုန်းလန့်ပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကရင်းမောင်း16ဦးနဲ့ကြံ2ဦးကိုတာဝန်ကျရမောင်သွုံးမျိုးကျိုးစုလက်ခံရေးစခန်းကိုမသွားလို့ဆိုပြီးဌာနကနေခုံရုံးဖွဲ့အရေးယူဖို့စီစဉ်နေတာပါရင်းမောင်း18ဦးကိုခုံရုံးဖွဲ့စစ်ဆေးမဲ့အကြောင်းကိုတော့အဖမ်းခံရတဲ့ထဲပြန်လွတ်လာတဲ့ရင်းမောင်းသူကြီးကြပ်ရေးမှူးဦးစော်ဆုံးဦးက VOA ကိုခုလိုပြောပါတယ်
ကျွန်တော်တို့ပထမဌာနလွတ်ရတယ်သူတို့ကလုံညိုရေးရောပါရောအကုန်စိတ်ကပါတယ်အဖြစ်နဲ့သတင်းပို့တော့တာဝန်ယူပါတယ်ဆိုပြီးတော့လွတ်တာပေါ့နော်ကျွန်တော်တို့တာဝန်မယူနိုင်လို့ပဲကျွန်တော်တို့အခုလက်တွေ့အဖမ်းခံရတယ်ဒါကျွန်တော်တို့အဖွဲ့အစည်းလိုရဆိုရင်ဒါလုံညိုရေးကျူးပေါက်သွားပြီပြီးကျွန်တော်တို့ရဲ့ဝန်ထမ်းတွေကစိတ်ကံစားမှုတွေဖြစ်သွားပြီအဲ့တော့ကျွန်တော်တို့ကဟိုမှာကားပေါင်းပေါင်းဖို့တာဝန်ထမ်းဆောင်ဖို့ဆိုတော့ကျွန်တော်တို့ဘယ်လိုမှမဖြစ်နိုင်တော့ဘူးပေါ့နော်ကျွန်တော်တို့ကဟိုမှာတော့လဲရမယ်တောင်းဖို့မလဲနိုင်တော့ဘူးအဲ့ဒါကိုသူတို့ကဘယ်လိုကျွန်တော်တို့ကအပြည့်မြင်လဲဆိုတော့ကျွန်တော်တို့သဘောနဲ့ကျွန်တော်တို့ပြန်လာပါတယ်ဆိုပြီးတော့ပဲချက်ကိုထိုးချတာပေါ့နော်အဲ့လိုပုံစံကွန်ရုံးပွဲဆင်တာကကျွန်တော်တို့အဒီ18ရောင်လုံးကိုဆင်မှာပေါ့နော်ကျွန်တော်တို့ဒီကဖြစ်ဖို့ဒီပါဆိုတော့ဘူအီးမင်းနိုင်ပေါ့နော်အဲ့ချက်မတော်ပြောင်းလာတာပဲဘူအီးမင်းနိုင်နောက်ဘူအီးအောင်မော်ဘူအီးကျော်ဒီဟာသူတို့ကကျွန်တော်တို့ဌာနမှာလည်းယာလူတွေယူထားပြီးတော့တမတော်နဲ့ရွှေ့တာအဲ့လူတွေကခေါင်းဆောင်ပြီးတော့ဆင်မှာပေါ့နော်အဲ့တင်းလာနေကနေစပြီးတောက်ကြနေပြီဆင်မှာ
ဒီလိုဖမ်းဆီးခံရသူ16ဦးထဲကရင်းမောင်းသူကြီးကြပ်ရေးမှူးဦးစော်ထွန်းဦးလည်းပါတယ်မို့အခုလိုခုံရုံးဖွဲ့စစ်ဆေးတာမှာသူလည်းထွက်ဆိုရမှာဖြစ်ပါတယ်ဒီခုံရုံးကိုတပ်မတော်ကနေပြောင်းလာတဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့ဖွဲ့စည်းထားတာလို့ဆိုပါတယ်ပြီးခဲ့တဲ့ဒီဇင်ဘာ31ရက်နေ့ကစစ်တွေဘူရီတောင်မြို့ကိုပြေးဆွေးနေတဲ့အောင်တခုံခုနှစ်ရေရင်ပေါ်လိုက်ပါလာပြီးဒုက္ခသည်ကျေဆွေရေးလက်ခံစခန်းကိုသွားမဲ့ရင်းမောင်း16ဦးကိုရေတိတောင်မြို့နယ်စပိုကျွန်းဒီမှာအေအေရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးသွားခဲ့တာပါကျန်တဲ့နှူးကတော့ဖမ်းဆီးခံရတဲ့ဆဲပေါင်မသွားခဲ့ပါဘူး။တရက်တာထင်းထင်းသာပြီးဇန်နဝါရီလတရက်နေ့မှာပြန်လည်လှုပ်ပေးခဲ့ပေမဲ့တာဝန်ကျရာမောင်သောမျိုးနဲ့လှဖိုးကောင်ငခုရပြန်လည်လက်ခံရေးကြိုဆိုရေးစခန်းကိုမသွားပဲပြန်လာတဲ့အတွက်စုစုပေါင်းရင်ပေါင်း18ဦးကိုနေပြည်တော်မှာခုံရုံးဖွဲ့စစ်ဆေးခံရမှာဖြစ်ပါတယ်။ခုံရုံးဖွဲ့စစ်ဆေးခံရတဲ့အဓိကအကြောင်းရင်းဟာအဖမ်းဆီးခံရစဉ်တွင်ဖြစ်စဉ်တွေကိုမီဒီယာတွေကအမှန်တိုင်းပြောဆိုခဲ့တာနဲ့ပတ်သက်နေတယ်လို့ဦးစော်ထွန်းဦးကယူဆပြောဆိုပါတယ်။
ဒီကနေ့ချုပ်ပြောနေတာကျွန်တော်တို့တိုင်းသားရေကောင်းဆက်ဆံလိုက်တဲ့အပေါ်မှာသူတို့သိချင်းမှာဒီတက်ဖက်ကလူတွေကမလိုလားပုံစံမျိုးဖြစ်နေတယ်။ကျွန်တော်တို့ဒီလောက်တည်းကမေးတော့ကျွန်တော်ဒီဖိတ်ကတက်တဲ့ချင်းပေါ့နော်။တမားကြီးကောင်းသလားဘာလားအဲ့လိုမေးရတဲ့အချိန်မှာကျွန်တော်ကတော့ဘယ်လိုလုပ်ဖြစ်ကျွန်တော်အသက်ကိုသူတို့လှုပ်ပေးရတယ်နော်။အဲ့တော့တိုင်းသားတွေမှာလည်းသူ့ဂုံသူ့ဆင်တန်းနဲ့ဒေတာတွေကကောင်းတာရှိပါတယ်လို့ကျွန်တော်အဲ့လိုဖြေလိုက်တယ်။အဲ့ဒီပုံမှာလည်းသူတို့မလိုလားဦးနေမှာပေါ့နော်။ကျွန်တော်တို့သေးသွားပြီကျွန်တော်တို့ကနေစိတ်ခံရတယ်။အတူအားရယူပဲလူတွေနဲ့ကျွန်တော်ကတကယ်မှမနေဆက်တာမနေဆက်တာမနေဆက်ဘူးပဲပြောရမှာလေ။ကျွန်တော်တို့ဌာနကလည်းအခုတက်ကလူတွေကြီးအောင
်ဒီလိုဖြစ်စဉ်ပေါ်နိုင်ငံတော်အသံမင်းကပုတ်ကိုတောင်းဆန်းစုကြည်ကိုတင်ပြသွားမယ်လို့လည်းဦးစော်သူကပြောပါတယ်
။ကျွန်တော်တို့အခုတိုင်းငင်ထားတော့ကျွန်တော်တို့ကစိတ်ခံမယ်။သူတို့တိုင်းရဲ့စီးနေလောက်တာနဲ့ဒီဇိုင်းတွေကျွန်တော်တို့ဒီ18ရောင်လုံးစုပြီးအတိုင်းမင်းကအိမ်ကိုတော့တွေ့မယ်။အတိုင်းမင်းကတွေ့ခံမလားကျွန်တော်တို့ရဲ့အဖမ်းခံမလားကျွန်တော်တို့ဆက်ရှောက်မှာပေါ့နော်။ဒီလိုကြီးအမှန်တကယ်ဖြစ်နေပြီးမြေပြင်မှာတော့လက်တွေဓာတ်တွေတောင်းဝင်ရှိတဲ့သူတွေဘယ်လိုဆုံးဖြတ်ပေးမလဲဆိုတာကိုကျွန်တော်ချူမဲ့တဲခွဲစီချင်တာပေါ့နော်
။ကာညာရင်မောင်း18ဦးကိုခုံရုံးဖွဲ့စစ်ဆေးမယ်ဆိုတဲ့ဖြစ်စဉ်ပေါ်ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကလက်ထောက်သွင်းဝန်ဦးအောင်ရဲသွန်းကိုဆက်သွယ်မေးမြန်းရမှာတော့
ဘလို့ရတယ်လို့ကျွန်တော်ကဒုက္ခရဖြစ်တယ်။နေလေကြီးထွက်နေတာတော့တယ်လို့ကြီးနိုင်ပြီ
။လက်ရှိခုံရုံးဖွဲ့စစ်ဆေးခံရမဲ့ကာညာနာရင်မောင်း18ဦးဟာဒေတာအနှံ့ကမိမိတို့နေအိမ်မှာရှိနေတယ်လို့လာမဲ့စန္ဒဝါရီ23ရက်နေ့နေပြည်တော်မှာစစ်ဆေးခံရမှာဖြစ်ပါတယ်။ခုံရုံးဖွဲ့စစ်ဆေးပြီးရင်သူတို့ကိုယာတူးချတာဒါမှမဟုတ်အလောက်ကထုတ်ပယ်တဲ့အသည့်ဖြစ်လာနိုင်မယ်လို့လည်းဒုကြည်ကြရင်မှုဥစော်ဆုံးဦးကပြောပါတယ်။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့စစ်ရေးသင်္ဘောမှုတွေဖြစ်ပွားနေစေဖြစ်သလိုခရီးသွားလာရမှာလည်းအစိုးရနဲ့တပ်ဆိုင်တဲ့ဝန်ထမ်းတွေကိုအေဖွဲ့ကနေမကြာခဏဖမ်းဆီးမှုတွေရှိနေတာပါပြီးခဲ့တဲ့2019ခုနှစ်ဒီဇင်ဘာ24ရက်နေ့မှာဘူရီတောင်မြို့နယ်တောင်ပစာစခန်းကလောက်ဝကလက်ထောက်ညွန်ကြားရေးမှူးဦးတင်မျိုးအောင်နဲ့လာဂျိုသူလောက်ဝကရာရှိနှုတ်အပေါင်း3ဦးကိုအေဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့အော်တိုဘလ26ရက်နေ့ကလည်းရတိတောင်မြို့နယ်မေယူမြစ်တွင်အများရေရေတစည်းပေါ်မှာပါလာတဲ့တမရော်ဒါရဲနဲ့အစိုးရဝန်ထမ်းစုစုပေါင်း16ဦးကိုဖမ်းဆီးသွားခဲ့တာဖြစ်ပြီးအခုချိန်ထိပြန်မလွတ်သေးပါဘူး။ပဋိပက္ခဖြစ်ပွားရာဒေသကိုသွားလာမယ်ဆိုရင်တပ်ဆိုင်ရာကိုကြောင်းကြားဖို့ခွင့်ပြုချက်ရမှသာသွားလာဖို့ရခိုင်ပြည်နယ်ပညာရေးဌာနကလည်းတရက်ပိုင်းမှာကြေညာချက်ဖြန့်ဝေထားပါတယ်ခင်ဗျာ။